အမေရိကန်သမ္မတဘရက်ကိုဘာမှအနေနဲ့အခုကျင်းပနေတဲ့အာဆီယံအရှိတောင်အာရှထိပ်သီးညီလာခံကိုမတက်ရောက်နိုင်တာကြောင့်အခုနှစ်ဆန်းပိုင်းတုန်းကသူ့အနေနဲ့ဂရိကပွတ်ပေးထားတဲ့ကိစ္စတစ်ခုကိုပြည့်ပြတ်အောင်မလုပ်နိုင်တော့ပါဘူး။ဒါကတော့တောင်တရုတ်ပင်လယ်ပြင်မှာဖြစ်နေတဲ့ပင်လယ်ရေချောင်းပိုင်နဲ့ဆိုင်ရာအငင်းပွားတင်းမာမှုတွေကိုတတ်နိုင်သမျှညှော့နှဲနိုင်သမျှညှော့နှဲသွားအောင်လုပ်ဖို့တရုတ်နိုင်ငံနဲ့အာဆီယံကြားမှာပြည်ပခါဖြည့်ရှင်ရေးခိုင်မာတဲ့လှုပ်ထုံးလုံနည်းတရက်ထားရှိဖို့အတွက်ခေါင်းဆောင်တွေကိုတိုက်တွန်းဆောင်ရွက်မယ်ဆိုတဲ့ကိစ္စပါ။ဒါပေမဲ့သမ္မတကိုစားနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအာဆီယံစည်းဝေးကိုတက်ရောက်နေပါတယ်။ဒီသတင်းနဲ့ပတ်သက်လို့တော့ VOA သတင်းတောက် Steve Harman ဘရူနိုင်းနိုင်ငံကနေသတင်းရေးသားပေးပို့ထားတာကိုကိုသားညွန်ဦးကပြောပြပေးမှာပါရှင်
။အာဆီယံထိပ်သီးစည်းဝေးပွဲအတွင်းမှာတော့သမ္မတဦးဘာမအနေနဲ့ဒီစည်းဝေးမတက်ရောက်နိုင်တဲ့အပေါ်မှာသူ့အနေနဲ့တောင်းပန်တာကိုနိုင်ငံသားရေးဝန်ကြီးကယ်ရီကအာဆီယံခေါင်းဆောင်တွေကိုစကားပါခဲ့ပါတယ်။အေးပက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ထိပ်သီးညီလာခံနဲ့အာဆီယံထိပ်သီးညီလာခံတွေကိုသမ္မတဦးဘာမာတက်မလာနိုင်တာကြောင့်အာရှပစိဖိတ်ဒေသနဲ့ပတ်သက်ပြီးတော့သမ္မတဦးဘာမာရဲ့ပိုင်းဖြတ်ပြောဆိုမှုတွေပေါ်မှာအာရှမှာမေးခွန်းတွေဖြစ်လာခဲ့ပါတယ်။အမေရိကန်စိုးရလုပ်ငန်းတွေတစိတ်တပိုင်းရပ်ဆိုင်းနေရတဲ့အခြေအနေကြောင့်သမ္မတမလာရောက်နိုင်တာကိုသဘောပေါက်နားလည်ကြလိမ့်မယ်လို့မစ္စတာကယ်ရီကအာဆီယံခေါင်းဆောင်တွေကိုမနေ့ကပြောခဲ့ပါတယ
်။ That these events in Washington are a moment in politics.And not
အခု Washington DC မှာဂျုံနေရတဲ့အခြေအနေပြည့်ရတွေဟာနိုင်ငံရေးမှာခိုက်တန်သဘောဖြစ်ပါတယ်ဒီတက်မပိုးပါဘူ
းသမ္မတဦးဘာမာအရင်တော့ကစီစဉ်ထားတဲ့အတိုင်းပဲနိုင်ငံအကြီးအကဲတိုင်းနဲ့ Mr. Kerry အနေနဲ့တွေ့ဆုံနေပါတယ်လို့ Mr. Kerry နဲ့အတူပါသွားတဲ့အကြီးအကဲအမေရိကန်အရာရှိတွေကပြောပါတယ်ဒါ့အပြင် Mr. Kerry အနေနဲ့ဒီ ASEAN ထိပ်သီးအစည်းအဝေးမှာပဲမြန်မာသမ္မတဦးသိန်းစိန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်မြန်မာနိုင်ငံအနေနဲ့ ASEAN မှာဒီ ASEAN နဲ့ American ကြားညှိနှိုင်းမှုအနေနဲ့ဆောင်ရွက်ပြီးတဲ့ပေါ်မြန်မာအစိုးရနဲ့သမ္မတဦးသိန်းစိန်တို့ကိုကျေးဇူးတင်တဲ့အကြောင်းမနေ့ကအစည်းအဝေးမှာပဲနိုင်ငံသားဝန်ကြီးကယ်ရီကပြောခဲ့ပါတယ်။ဒါ့အပြင်ဒီမြန်မာနိုင်ငံအနေနဲ့လာမယ့်2014ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာအမေရိကန်နဲ့အာဆီယံဆက်ဆံရေးကောင်းမွန်တိုးတက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲမစ္စတာကယ်ရီကပြောသွားပါတယ်။လက်ရှိမြန်မာနိုင်ငံကအပြောင်းလဲအခြေအနေတွေပေါ်မှာလဲအမေရိကန်ပြည်ထောင်စုအနေနဲ့ကအထူးပဲစိတ်ဝင်စားရှိတဲ့အကြောင်းဒီအာဆီယံထိပ်သီးညီလာခံအပြင်ပန်းမှာလုပ်တဲ့အာဆီယံလူငယ်တွေနဲ့အမေရိကန်နိုင်ငံသားဝန်ကြီးတို့တွေ့ဆုံပွဲမှာမစ္စတာကယ်ရီကပြောသွားပါတယ
်။ I think what's happening in Myanmar is very exciting but it's incomplete
မြန်မာနိုင်ငံရဲ့အခြေအနေတွေဟာအင်မတန်မှဆေးလုပ်ရှားစရာကောင်းပါတယ်။ဒါပေမဲ့ပြည်ပြည့်စုံမှုတော့မရှိသေးပါဘူး။နိုင်ငံရေးအတွင်းကူးပြောင်းမှုတွေဆက်ဖြစ်လာဖို့ကျွန်တော်တို့စောင့်ကြည့်ရပါမယ်။မြန်မာနိုင်ငံမှာတဖြည်းဖြည်းနဲ့တော့ဒီမိုကရေစီလမ်းပေါ်ရောက်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်မြန်မာနိုင်ငံအနေနဲ့ဒီလာမယ့်2014အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးအတွက်ဒီကနေ့မှာတော့သမ္မတဦးသိန်းစိန်ကနေပြီးတော့တရားဝင်လက်ခံရယူဖို့ရှိနေပါတယ်ဒေသတွင်းမှာတော့ဒီတောင်တရုတ်ပင်လယ်ပြင်မှာရှိနေတဲ့ဒီပြည်ပခါတွေကိုနည်းနိုင်သမျှညှော်နှဲသွားအောင်လို့ပင်လယ်ရေကြောင်းဆိုင်ရာလှုပ်ထုံးလုပ်နည်းတရားခိုင်ခိုင်မာမာရှိလာစေဖို့အာဆီယံအဖွဲ့ဝင်နိုင်ငံချုပ်ကကြိုးပမ်းဆောင်နေတဲ့အပေါ်ဥပမာဆူရကထောက်ခံမှုပေးထားပါတယ်တရားဥပဒေစိုးမိုးရေးပြည်ပခါတွေကိုညီညွတ်စွာဖြေရှာရေးနောက်ရေချောင်းတွာလာမှုလွတ်လပ်ခွင့်နောက်ဥပဒေနဲ့ညီကူတန်းရောင်းဝယ်ခွင့်တွေအနှောက်အယှက်မဖြစ်ဖို့အခြေခံမူတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အပေးတိုက်တွန်းတာတွေကိုဒီအမေရိကန်နဲ့အာဆီယံကြားဆွေးနွေးပွဲတွေတိုင်းမှာပြောဆိုဖို့ရှိမယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲအရာရှိတွေကပြောပါတယ်အာဆီယံတွင်းမှုချုပ်ဖြစ်တဲ့လီလျွန်မင်ကတော့ဒီအာဆီယံနဲ့တရုတ်အာဏာပိုင်တွေကြားဒီကိစ္စပေါ်မှာဆွေးနွေးညှိနှိုင်းမှုတွေရှိနေတယ်လို့သတင်းတောက်တွေကိုပြောသွားပါတယ
် The consultations will continue and we hope that with the efforts on both sides realizing that
ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်သွားမှာပါနှစ်ဖက်စလုံးကအားဆိုင်လုပ်ကြတဲ့အခါမှာဒေတာရင်းတည်ငြိမ်မှုနဲ့ညီညာရေးအတွက်ဒါအရေးပါတယ်ဆိုတာသဘောပေါက်မယ်လို့မျှော်လင့်ပါတယ်ဒါအာဆီယံအတွက်တည်းမဟုတ်ပါဘူးတရုတ်အပါဝင်ဒေတာရင်းကနိုင်ငံအားလုံးအတွက်ပါဒီလိုသဘောပေါက်မယ်ဆိုရင်ခိုင်မာတဲ့အဖြေရလဒ်တစ်ခုခုထွက်လာမှာပါ
တောင်တရုတ်ပင်လယ်ပြင်ဒေတာနေရာတော်များများဟာသူတို့ပိုင်နေဆိုပြီးတော့တရုတ်ကပြောနေတာပါဒါပေမဲ့လည်းဒီဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကလည်းရေပိုင်တဲ့အချို့နေရာတွေကိုသူတို့ပိုင်ဆိုင်နေဆိုပြီးတော့အငင်းပွားနေကြတာဖြစ်ပါတယ်ခင်ဗျာ